ကျားသားပရင်းနေညနဲ့တောက်ချန်နေတွင်မှာမနီလာမြို့တော်အနီးပြုလုပ်တဲ့စီးနင်းမှုတွေအတွင်းမြန်မာနိုင်ငံအပါအဝင်အာရှတဝန်းကလူကုန်ကူးခံရသူ1000ကျော်ကိုကယ်ဆယ်ခဲ့တယ်လို့ဖိလစ်ပိုင်အာဏာပိုင်တွေကပြောပါတယ်။သူတို့ကို Digital Crypto ငွေကြေးစနစ်နဲ့ဆက်ဆက်ပြီးလိမ့်လည်မှုကျူးလွန်တဲ့လုပ်ငန်းတွေမှာတစ်နှစ်18နှစ်အထိအလုပ်ခိုင်းစေခဲ့ကြောင်းရဲတပ်ဖွဲ့ကပြောပါတယ်။မြို့တော်မနီလာကနေ2နှစ်လောက်ကာမောက်ရတဲ့မာဘာလာကပ်မှာရှိတဲ့ချမ်းဝင်းတဲမှာဖြစ်ပွားခဲ့တာလို့ဆိုပါတယ်။သူတို့ဟာ Facebook နဲ့ဒိတ်လုပ်ပြီးချင်းတွေ့တဲ့ app တွေကနေတဆင့်သူတို့လိမ့်လည်လှည့်ပြားမဲ့သူတွေကိုဆက်သွယ်တွေ့ဆုံခဲ့တယ်လို့ဖိလစ်ပိုင်အမျိုးသား Cyber ရာဇဝတ်မှုတိုက်ဖျက်ရေးအဖွဲ့ကပူကြီးMarshall Sabino က VOA ကိုပြောပါတယ်။သူတို့ကသူတို့ရဲ့တားကောင်တွေကိုချစ်ချင်ရောင်ဆောင်ပြီးပိုက်ဆံတွေယူကြတာလို့လည်းပြောပါတယ်။လူကုန်ကူးခံရသူတွေထဲမှာ BNN တရုတ်အင်ဒိုနီးရှားဖိလစ်ပိုင်နီပေါ်မလေးရှားမြန်မာထိုင်းနဲ့ထိုင်ဝမ်တို့ကလာနေတယ်လို့ရဲကပြောပါတယ်သူတို့ဟာဆိုရှယ်မီဒီယာပေါ်ကတဆင့်လစာကောင်းတဲ့အလုပ်တွေပေးမယ်ဆိုတဲ့ဂရုတွေပေးဖျားယောင်တိမ့်သွင်းခံရပြီးနောက်မှာစိတ်ယုံတွေမှာထဲ့ပိတ်ထားပြီးသူတို့ထွက်မပြေးနိုင်အောင်လက်နက်ကန်အဆောက်အအုံတွေချထားတယ်လို့လဲစာဘီနိုကပြောပါတယ်ရှင်